တမတော်ရဲ့ဂုံတိတ်ခါကိုထိခိုက်လာရင်အတိုင်းတာတစ်ခုထိသီးခံပေမဲ့အလွန်ကျွံဖြစ်လာရင်တော့နင့်နာမှုအတွက်ထိုက်တဲ့နဲ့အေးယူတာတွေလှုပ်ဆောင်သွားမယ်လို့တမတော်သတင်းမှန်ပြန်ကြားရေးအဖွဲ့အတွင်းရင်မှုဘုံကျုပ်ဇော်မင်းထွန်းကပြန်ကြားရေးဝန်ကြီးဌာနမန္တန်လေးရဲ့တွေ့ဆုံပွဲမှာဧပြီလ30ရက်နေ့ကပြောခဲ့ပါတယ်
အဖက်သားဆန်တဲ့ရေးသားချက်တွေအကျိုးသက်ရောက်မှုရှိနိုင်တဲ့ရေးသားချက်တွေပေါ်မှာတော့ကျွန်တော်တို့ကဒါထိုက်တဲ့နဲ့နော်အရေးယူမှုထိုက်တဲ့နဲ့နစ်နာမှုအတွက်ပြန်လည်ဆောင်ရွက်မှုတော့ကျွန်တော်ဆောင်ရွက်ရမှာပဲ
ဒါကမီဒီယာတွေပေါ်အရေးယူတာနဲ့ပတ်သက်ပြီးပြောသွားတာပါအခုလိုမီဒီယာတွေကိုအရေးယူတာနဲ့ပတ်သက်ပြီးအသံအဖွဲ့ကအမှုဆောင်ဒါရိုက်တာမောင်ဆောင်ခအမြင်ကတော
့တကယ်လို့ဒီမီဒီယာတွေမှာမှားယွင်းတာရှိတယ်ဆိုရင်အဲဒီတက်မတော်တို့ဒီအစိုးရတို့ကသူတို့တက်ဆိုင်ရာဒီဒီ channel တွေကနေပြီးတော့ဒါတွေဟာမှားယွင်းကြောင်းအချက်အလက်နဲ့ပြန်လည်ထုတ်ပြန်ညှင်းဆူရမယ်အခွင့်အရေးပဲသူတို့မှရှိတယ်အဲ့ဒီကိုမှားလို့ဆိုပြီးတော့အဲ့ဒီ media တွေကိုတရားစစ်ဆိုရဲ့အလေးထားဒီမိုကရေစီရဲ့အလေးအမှုပြန်လုံးဝမဟုတ်ဘူးတော့ဒါဟာပြောရမယ်ဆိုရင်ဒီအာဏာရှင်စနစ်ကိုနောက်ပြန်သွားတဲ့အဲဒီအလေးစရိုက်လိုပဲကျွန်တော်တို့မြင်နေ
ပြီးခဲ့တဲ့နှစ်ကရန်ကုန်တိုင်းအစိုးရအဖွဲ့က11 media ပေါ်တရားစွဲခဲ့တာမှာနိုင်ငံတော်သမ္မတဘူတိုင်ကထုတ်ပြန်ထားတဲ့သတင်းမီဒီယာဥပဒေအတိုင်းပြောဆိုဖို့ပြောခဲ့တဲ့တာရကလည်းရှိခဲ့ပါတယ်။ဒါပေမဲ့တမတော်ဘက်ကပြောဆိုထားတာလည်းဒီလိုပါ
။သတင်းမီဒီယာဥပဒေမှာပြဋ္ဌာန်းထားပြီးအများဆုံးကကျွန်တော်တို့ငွေသန်း10သိန်းငွေ3သိန်းလူတစ်ယောက်ကိုခမရကိုကျွန်တော်ကရိုက်ပြောကြခမရကိုဟိုကြိုက်တယ်လို့ဆဲပြောကြခမရကိုငွေ3သိန်းကျွန်တော်ယော်ပေးမယ်ခမရခံမလား။ဒါပဲရှင်းချင်းလေးရဲ့
။တမတော်သတင်းမှန်ပြန်ကြားရေးကဗိုလ်မှူးချုပ်ဇော်မင်းထွန်းပြောပြသွားတာပါ။တမတော်ကမီဒီယာတွေကိုတရားစွဲခဲ့တယ်လို့တက်ကြွလှုပ်ရှားသူပုံကိုတူးချင်းအလိုက်လဲအေးယူဖို့တရားရုံးကိုဥတက်လျှောက်ခဲ့တာတွေရှိခဲ့ပါတယ်။ပြီးခဲ့တဲ့လအတွင်းဒေါင်းတို့မျိုးဆက်တန်ကြအဖွဲ့ဝင်တွေကိုတရားစွဲဆိုခဲ့တယ်လို့2008ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေပြင်ဆင်ရေးဟောပြောသူတက်ကြွလှုပ်ရှားသူတူးဖြစ်တဲ့ဘူကြီးဟောင်းနေမျိုးစင်နဲ့ဒါရိုက်တာမင်းတင်ကိုကိုကြီးတို့ကိုလည်းတရားစွဲခဲ့ပါတယ်။သူတို့ရဲ့ရှေ့နေဖြစ်သူဥရောပဆောင်ပြောတာက
ရောင်တိုင်းစစ်ဌာနချုပ်ကကိုမင်းတင်ကိုကိုကြီးကို Facebook ပေါ်မှာရေးတဲ့အရေးသားတွေဟာတမတော်ကိုထိခိုက်ပါတယ်ဆိုပြီးတော့ရစက်ဥတွေပုံမှာ905နဲ့ဥတိုက်လျှောက်ထားတာကိုတရားရုံးက905ကကြီးနဲ့လက်ခံလိုက်ပါတယ်အဲ့တော့အဲ့ဒါကလည်းပဲတမတော်ကိုဂုံတိတ်ကထိခိုက်အောင်တတင်းပုံကံမှုရေဆိုစစ်ပုံကံမှုဖြစ်အောင်တောင်တရားပေါ်ရပြက်ကွက်မှုရေဖြစ်အောင်ဆိုရဲရေးသားမှုရေဖြစ်တယ်လို့ဆိုပြီးတော့ဆွဲဆိုတာပါဒုံနီသူဆိုတော့ဒုံနီမျိုးစုံကိုလည်းတိုက်ကြီးမှာရာဇူးကြီးမှုအမှတ်909/2019နဲ့ဆွဲဆိုပါတယ်
တိုက်ဆိုင်မှုကတော့ဒီလိုတရားဆွဲဆိုမှုတွေဟာအခုနှစ်မြန်မာနှစ်မစန်းငယ်2008ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေကိုပြင်ဆင်ဖို့ကြိုးပမ်းချက်တွေပေါ်ပေါက်လာပြီးနောက်ပိုင်းမှာဖြစ်ပါတယ်ဘူကြီးဟောင်းနေမျိုးစင်ရဟောပြောချက်နဲ့ပတ်သက်ပြီးဥရောပဆောင်ပြောတာကတော့
ကိုနေမျိုးစင်တို့ဟောပြောမှုက2016ခုနှစ်ငိမ့်စုစီဥပဒေဒီအရာတရားဝင်ခွင့်ပြုချက်နဲ့သူတို့ဟောပြောတာပေါ့အဲ့ဒီမဟောပြောခင်မှာမျိုးနေရက်တပ်ပွဲမှုတို့တွေအုပ်ကအုပ်ချုပ်မှုတို့နဲ့ညီနိုင်သဘောတူညီချက်တို့သတိပြုရန်သတိပေးချက်တို့ရှိတယ်ဟောဖြည့်ရင်မျိုးနေရက်တပ်ပွဲမှုရဲစခန်းမှုတာဝန်မှုလုံးကျုံရင်တာဝန်တန်းဆောင်ရတဲ့လူရဲအုပ်တို့ကအရေးယူရမှာပေါ့
ဥရောပဆောင်ကိုပြောပြသွားတာပါတကယ်တော့လက်ရှိအချိန်မှာဖွဲ့စည်းပုံအခြေခံဥပဒေအရတမတော်ဟာနိုင်ငံအကြီးအကဲအဖွဲ့အစည်းတစ်ခုဖြစ်နေချိန်မှာတမတော်ကိုပြည်သူတွေကလည်းဖွဲ့စည်းပုံအခြေခံဥပဒေပါပြဋ္ဌာန်းချက်အရဝေဖန်ပိုင်ခွင့်ရှိတယ်လို့ယူဆသူတွေရှိပါတယ်အတန်ဖွဲ့ကအမှုဆောင်ဒါရိုက်တာမောင်ဆောင်ခပြောတာက
တမတော်ဟာဒီနေ့ရဲ့ဒီအကြီးအကဲအဖွဲ့အစည်းအဖြစ်လက်ရှိချိန်မှာဆိုဒီကိုချိန်ကြဝေရာသူကတောင်းယူထားရတာဖြစ်တယ်ပေါ့နော်ဆိုတော့အဲ့ခါကျတော့သူ့ရဲ့ဒီကောင်းတာသူ့ဟာမှန်မြောက်ဒီ PDL သူ့ဟာဝေရန်ပိုင်ခွင့်ရှိရမယ်ဆိုတော့အဲ့ဒီဝေရန်မှုမှလည်းခဏပြောရတဲ့တစ်ခါပြန်မှသူတို့မနစ်တတ်တယ်နဲ့သူတို့နေနဲ့သဘောထားကြီးမှုမသွေးနိုင်တဲ့ဒီတစ်ကလုံးကြီးလည်းပါကောင်းပါနိုင်တယ်ဆိုတော့အဲ့လိုပါတဲ့ဟာတွေကိုလည်းတရားစွဲဆိုပိုင်ခွင့်မရှိဘူးပေါ့နော်ဆိုတော့ဆိုတော့ PDL မှာအာဒီလိုဖွဲ့စည်းတွေကိုအပြည့်အဝဝေဖန်ပိုင်နေကြတကယ်လို့အဲ့လိုလားမဟုတ်ဘဲနဲ့အခုခုပြောဆိုလိုက်လို့သူတို့မကြိုက်တာနဲ့တကယ်တရားစွဲနေမယ်ဆိုရင်ကျွန်တော်တို့ဟာတက်မတော်ဒီမှာလုံးဝဝေဖန်လို့မရတော့တဲ့အခြေအနေတစ်ခုဖြစ်သွားမှာပေါ့နော်ဆိုတော့အဲ့ဒါကျွန်တော်ဆက်လာပြောတဲ့ဒီအခုလက်ရှိတွန်းနေတဲ့ဒီဒီမိုကရေစီဆိုတဲ့ဟာကတကယ်ဟုတ်ရလားနော်အတူအောင်လားဆိုတဲ့ဒီကိုပေါ်လာကြအကြောင်းရှိရလို့ဖြစ်နေတယ
်မောင်ဆောင်ခပြောပြသွားတာပါလက်ရှိမြန်မာနိုင်ငံဟာ ဒီမိုကရေစီလမ်းကြောင်းကိုတွားရောက်ဖို့ကြိုးပမ်းနေခြင်းမှာဒီမိုကရေစီအလေးအကျင့်တွေကိုတော့စတင်ပြုစုပြောထောင်သင့်တယ်လို့ယူဆသူတွေရှိပါတယ်။ဒါပေမဲ့ဒီမိုကရေစီနဲ့လွတ်လပ်စွာပြောဆိုခွင့်ကိုတလွဲအသုံးချတာမျိုးကိုလိုရာကိုဆွဲတာမျိုးရောဖြစ်သင့်ပါသလားဆိုတဲ့မေးခွန်းလည်းရှိနေပါတယ်ခင်ဗျာ။